မရိကန်ပြည်ထောင်စုနေဗားဒါပြည်နယ်မှာမနေ့စနေနေ့ကကျင်းပခဲ့တဲ့ဒီမိုကရက်ပါတီတွင်အကျိုးရွေးကောက်ပွဲမှာတော့ဗမော့အထက်လွှတ်တော်မတ်ဘာနီဆန်ဒါစ်အနိုင်ရသွားခဲ့ပါတယ်အဲ့လိုနိုင်ရသွားတဲ့အတွက်ဘာနီဆန်ဒါစ်ဟာကိုယ်စားလှယ်မဲ့အရေးအတွက်မှာစုစုပေါင်းထိပ်ကနေဦးဆောင်နေပြီးတော့ဒီမိုကရက်ပါတီအတွက်သမလောင်းနေရာအတွက်လည်းရှေ့ကနေဦးဆောင်နေပါတယ်။နေဗားဒါပြည်နယ်မှာစနေနေ့ကလုပ်ခဲ့တဲ့ဒီမိုကရက်ပါတီအတွက်အကျိုးရွေးကောက်ပွဲဟာတတိယမြောက်ကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်။ဒီမတိုင်ခင်ကတော့မတိုင်ခင်အခုလအစောပိုင်းကတော့ Iowa ပြည်နယ်နဲ့ New Hampshire ပြည်နယ်တွေမှာလည်းကျင်းပခဲ့တာပါ။ဒါမဲ့လည်းနေဗားဒါပြည်နယ်မှာကျင်းပတဲ့ဒီမိုကရက်ပါတီအတွက်အကျိုးရွေးကောက်ပွဲကတော့ဒီပြည်နယ်တွေနဲ့အဲ့ဒီပြည်နယ်တွေနဲ့မတူဘဲနဲ့နေဗားဒါပြည်နယ်ဟာလူမျိုးပေါင်းစုံနေထိုင်ကြတဲ့ပြည်နယ်ဖြစ်ပါတယ်။ပြည်နယ်လူဦးရေရဲ့ထက်ဝက်လောက်ကလူမျိုးတွေဖြစ်ပြီးတော့ Spain ကပြောတဲ့ Latin နွယ်ပေါင်းက30ရာခိုင်နှုန်း Africa နွယ်ပေါင်း American နိုင်ငံသားက10ရာခိုင်နှုန်းနဲ့ Asia နွယ်ပေါင်း10ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ CNN သတင်းမှာနောက်ဆုံးဖော်ပြချက်အရတော့မဲဆန္ဒနဲ့50ရာခိုင်နှုန်းလောက်ကိုရည်တွယ်ပြီးချိန်မှာ Bernie Sanders ကကိုယ်စားလှယ်မဲစုစုပေါင်း46ရာခိုင်နှုန်းကိုရရှိထားပြီးတော့လူသမားဟောင်းဂျိုးဘိုင်ဒန်က 19.2 ရာခိုင်နှုန်းဆောက်သွန်းမြို့တော်ဝန်ဟောင်းပီတ်ဘူတဂျက်စ်က 15.4 ရာခိုင်နှုန်းနဲ့အထက်လွှတ်တော်မတ်အလစ်ဇဘက်ဝါရန်က 10.3 ရာခိုင်နှုန်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ